တရားတော်ကိုနာကျင်းကြကုန်သောပါရမီရှင်သေနာရှင်သူတော်စင်အပေါင်းများသိစေရန်အခုဟောကြားတော်မူသောတရားတော်သည်ကျေးဇူးရှင်သင်ကိုဆရာတော်ဖျားကြီးယဟန်ဝါသုံးဝါရစဉ်ခါတုန်းကမောဘောင်ဝိပဿနာအစ်ဓမ္မယုံကြီးမှာဟောကြားထားတဲ့တရားဖြစ်ပါတယ်။ဤကဲ့သို့တရားတော်ညတ်သည်ဆရာတော်ဘုရားဤကိုယ်တော်တိုင်အယုတ်ကြီးကြီးခန့်ခန့်သက်သေသေဆိုပြီးတော့ဆက်တလာကျင့်ကြံကျုပ်ကိုအားထုတ်လာခဲ့တဲ့အကျင့်တရားမှာမိမိရဲ့အတိတ်တရားကိုထုံထုံပြီးပြန်လည်ဟောပြထားသောတရားတော်ဖြစ်ပါတယ်။ဤကဲ့သို့တရားတော်များကိုနာကြားနှလုံးသွင်းကြကုန်သောသင်္မာမိတ်ရှင်အပေါင်းသူတော်ကောင်းတို့သည်ဤတရားတော်ဤအာနိသင်အလုတ်များကိုသိရှိနားလည်ကြကုန်သည်ဖြစ်ကိုယ်တိုင်ကိုယ်ကြင့်ကြံပွားများအထောက်ရင်သောတာပန်သရဂန္ဓကံဟန္တာရည်ဟုသောအတိညာလေးကိုသစ္စာလေးပါးကိုမျက်မှောက်ပြုပြီးလေအပေလေးပါးကိုလွယ်လဲတကူလွတ်နိုင်ကြပါစေကုန်သတည်းတဲ့
အဲ့ဒါကြီးလေးပါးတဲ့ပေါ်လာပေါ်လာတော့ပြစ်တော့ပါရုံနာဟာဖြစ်ဖြစ်လာဖြစ်လာလို့ရှိရင်ဖြစ်ပထဝီလက္ခဏာသဘောဟာဖြစ်တင်းလာတင်းလာတာတင်းတာကြီးကိုတင်းတယ်လို့သိနေတဲ့သဘာဝတင်းတာကြီးကိုသိပြီးတော့တခါတည်းအဲ့ဒါကြီးကတွဲတယ်လို့ပေါ့တင်းတယ်လို့သိညာပါနဲ့ခန္ဓာ၅ပါးဖြစ်တင်းတယ်လို့ခန္ဓာ၅ပါးတင်းတာကြီးသူသိနေတင်းတဲ့သဘောတရားကိုမသိတင်းတဲ့သဘောတရားကိုပရမတ်ကိုမပေါက်ဘူးတင်းတာကြီးကိုသိနေတာအဲ့ဒါနာတာကြီးကိုတင်းတဲ့သဘောတရားကြီးကိုတင်းတဲ့သဘောတရားကိုတော့မသိဘူးတင်းတာကြီးကိုသိနေတာကြီးတင်းတာကြီးပဲဒါကြီးကိုတွဲအဲ့ဒါတွဲနေတယ်လို့ပေါ့အဲ့ဒီတွဲနေတဲ့ဥစ္စာကဒါယုံနာကွဲတာပေါ့တွဲတယ်လို့ခေါ်တယ်အဲ့ဒါပြည့်ညတ်တယ်နေတာအဲညာသောဘုရားကခန္ဓာ၅ပါးဖြစ်တယ်လို့ဆိုတဲ့ဥစ္စာကဘယ်ခန္ဓာလေးရုပ်ပက္ခန္ဓာဝေရဏခန္ဓာသင်္ညခန္ဓာသင်္ခါရခန္ဓာမနောဝဉာဏခန္ဓာနှစ်ခန္ဓာလေးပါယုံတရားခန္ဓာ၅ပါးယုံနာ၅ပါးဝေရဏခန္ဓာဖြစ်တော့ပရမတ္ထသဘာဝရုပ်ဖောက်ပြန်လာတော့တင်းရုပ်ပေါ်လာတော့တင်းတယ်လို့သိပြီတင်းတယ်လို့အဲပညာကပေးထားတယ်ဒါတင်းတယ်ပါလားလို့အဲတင်းတာအဲ့ဒါကတွဲသေးတယ်အဲ့ဒါသိညာပါတယ်ဝေရณะခန္ဓာသိညာခန္ဓာသင်္ခါရခန္ဓာမနောဝိညာဉ်နဲ့ခန္ဓာလံခန္ဓာ၄ပါးယုတ်တရားခန္ဓာ၅ပါးယုံနာ၅ပါးအဲ့ဒါတွဲသေးတယ်လို့ပြောအဲ့ဒီတွဲသေးတဲ့ပုဂ္ဂိုလ်ကနောက်သမာဓိကောင်းလို့ဆရာကောင်းနဲ့တွေ့ပြီဆိုလို့ချင်းကွဲတယ်ဆရာကောင်းနဲ့မှမတွေ့လို့ရှိလို့ချင်းကဘာကဲဆရာကဘာဖြစ်ဘယ်တော့မှမရဘူးဘာကြောင့်လဲယုံနာကိုသဘာဝလက္ခဏာမမြင်လို့တွဲသေးတွဲသိနေတာပရမတ်ပအောင်ပါကိုသဘာဝလက္ခဏာကိုမြင်အောင်ကိုတခါတည်းပြတဲ့ဆရာကလည်းလုံးတဲ့တခါတကမှများပြတဲ့ဆရာကလည်းဘာကြောင့်လဲတဲ့ပြတဲ့ဆရာကလည်းယုံနာကွဲမှာပြတဲ့ဆရာကလည်းပရမတ်ပညာကွဲမှာပြတဲ့ဆရာကလည်းဥပါဒာဤယုတ်ကိုသိမှာအဲ့တော့ပြတဲ့ဆရာကလည်းဥပါဒာယုတ်ကိုလည်းမသိပြတဲ့ဆရာကလည်းပညာပရမတ်မကွဲပြတဲ့ဆရာကလည်းယုံနာမကွဲတွဲတာသိနေတယ်တွဲသိတာကြီးပြနေတော့အပေမလုံးဘူးတခါတကမှများအဲ့ဒါကိုသတိထားကြအဲ့တော့ပြတဲ့ပုဂ္ဂိုလ်ကလည်းယုံနာကွဲရမယ်ပြတဲ့ပုဂ္ဂိုလ်ကလည်းပြညာပရမကွဲရမယ်ပြတဲ့ပုဂ္ဂိုလ်ကလည်းအဲပြညာပရမကွဲပြီးတော့သဘာဝလက္ခဏာကိုမြင်ပြီးတော့အဲဥပါဒာဤရုပ်ကိုသိနေရအဲ့ဒီလိုသိမှအပေတကားပြီးနေမှာတကားဝင်နိုင်တယ်အဲ့နမို့တွဲသိနေတဲ့ပုဂ္ဂိုလ်ကြတော့အဲမြတ်စွာဘုရားကိုရောမြတ်ကြီးအထင်ရှားလဲဟောထားပါတယ်တကားတကမှာမြတ်အဝိဇ္ဇာတဏှာဥပါဒံဘောအစာတိဝေဒနာတဏှာဥပါဒံဘောအစာတိအဲ့တော့ဝေဒနာပေါ်မှာဇာတိခန္ဓာ၅ပါးဖြစ်လိုက်တဲ့ဥစ္စာကိုမသိတာကြီးအဲ့တော့ဝေဒနာတစ်ခုပေါ်လာပြီတဲ့သံဃာဓမ္မပြယုံနာတွဲသိနေတဲ့ပုဂ္ဂိုလ်ဟာဖြစ်ဝေဒနာတစ်ခုပေါ်လာတော့ဝေဒနာတဏှာဥပါဒံဘဝဇာတိလို့မြတ်စွာဘုရားဟောထားတယ်အဲ့တော့ဝေဒနာတဏှာဥပါဒံဘဝဇာတိလို့မြတ်စွာဘုရားဟောထားတယ်ဝေဒနာတစ်ခုပေါ်လာပြီးရုပ်ဖောက်ပြန်ရုပ်ဖောက်ပြန်လာတော့တင်းတာပေါ်လာတော့တင်းတာကြီးသိပြီးတော့ဟောတင်းတာကြီးပါလားလို့သိညာပေးတယ်တင်နာကြီးပညာပြေတော့သင်္ခါရကပြုပြင်ပြေးတာဘယ်လိုစိတ်ကလေးကနာရာကြီးသတ်မှတ်လိုက်ကမခံနိုင်တာသတ်မှတ်လိုက်နဲ့အဲ့ဒါကိုသတ်မှတ်လိုက်ပြုပြင်သိရင်ပြီးတော့သင်္ခါရခန္ဓာကပြုပြင်ပြေးတာမနောဝိညာဏလေးကတော့သိတဲ့သဘောတရားလေးပဲအဲ့တော့ဝေရณะခန္ဓာဖြစ်လာပြီဆိုလို့ရှိရင်နာရာကြီးသိပြီးတော့နာတယ်လို့ပညာပေးနေအဲ့ဒါတွဲသိတယ်လို့ခေါ်တယ်အဲ့ဒီဟာကအပေမလို့ဘူးပညာပါလေအဲ့တော့တွဲသိနေတဲ့ပုံကိုကြတော့ပညာပါခြင်းကြောင့်ခန္ဓာ၅ပါးယုံနာ၅ပါးဇာတိတရားကြီးဥပါဒါဖြစ်ပြီးတော့ဥပါဒါယုတ်ယုံမမသိနာမမသိဖြစ်တာမသိပြက်တာမသိသဘာဝလက္ခဏာကိုမသိတော့တွဲပြီးတော့နာရာကြီးကိုသိညာလိန်ထားနာရာကြီးသိနေတော့အဲ့ဒီနာရာကြီးမှာပဲဥပါဒါကြီးဖြစ်ပြီးတော့အဲ့ဒါနာရာကြီးကိုပဲလုံနာရာကြီးကိုအဲ့ဒါတွဲသိတယ်လို့ခေါ်တယ်ကွဲတာအဲ့တော့ စားတယ်လို့တော့အဖောက်ပြန်လာရုပ်အဖောက်ပြန်လာရုပ်ရုပ်ဆိုတာဘာမှမသိဘူးစိတ်ဓာတ်ကနာဒါကတော့ကလေးလေးသိထားလိုက်တယ်အဲ့တော့ရုပ်နာကွဲတယ်ဆိုတာကအပိုက်အပြားခုနကတော့တွဲသေးတယ်အသိအဲ့ဒီအသိမျိုးကဝေဒနာတဏှာဥပါဒံဘဝဇာတိရဲ့အဝိဇ္ဇာတဏှာဥပါဒံဘဝဇာတိရဲ့အဲ့တော့ဇာတိတရားကြီးညတော်ဘုရားကဟောထားတယ်အဲ့တော့ဝေဒနာဘောကိုနာတယ်လို့သင်ညာသိစိတ်ပါသွားပြီဆိုလို့ရှိရင်နာတာကြီးကိုနာတယ်လို့သင်ညာပေးနေပြီဆိုလို့ရှိရင်ပြအပေမလို့ဘူးဝေဒနာတဏှာဖြစ်ပြီးဥပါဒံဖြစ်ပြီးဘဝရပြီဇာတိစီဘဝဇာတိဖြစ်သွားတယ်အဲ့တော့ဝေဒနာတဏှာဥပါဒံဘဝဇာတိအဲ့ဒီလိုများတွဲသိနေပြီဆိုလို့ရှိရင်အပေမလို့ကြောက်တာကမှလည်းအဲ့တော့ဒါကယုံနာတွဲသိတယ်အသိအဲယုံနာကွဲရမယ်အကွဲကဘာလဲပြညာပရမကွဲပြီးယုတ်တဘာဝနန္တဘာဝကွဲနေရတဲ့ဥစ္စာကညစွာဘုရားကိုတော်မြတ်ကြီးကသဘာဝလက္ခဏာကိုသာတော်ရာဟုလာလေအထင်ရှားကြီးဟောထားတရားဓမ္မကများသာတော်ရာဟုလာအထင်ရှားကြီးဟောတာဓာတ်ကြီးလေးပါးကြီးလက္ခဏာသဘောဟာပေါက်သွားပြီလို့ပရမတ်ပေါက်ပြီဆိုလို့ရှိရင်ပရမတ်ဆိုတာသဘောတရားကြီးရှိတာပညာကမြင်နေကင်ပြလို့ရတယ်ပညာကတော့ဟောတာလက်ကြီးပဲလို့ကင်ပြလို့ရတယ်ဟောတာကိုယ်ကြီးပဲလို့ကင်ပြလို့ရတာဟောဖြူတာပဲလို့ပြောလို့ရတယ်ဟောတာမဲတာပဲလို့ပြောလို့ရတယ်ပညာကြီးဒါကပြောလို့ရတယ်ဟောတာကင်ပြလို့ရတယ်ဟောတာကဖြူတာကြီးမမြင်ဘူးလားဆိုတော့မြင်တယ်ဗျအဲတွေ့တယ်ဗျအဲဒါကခြေတော်ကြီးလို့ကင်ပြလို့ရတယ်တွေ့တယ်အဲဟောတာကပေါင်မဲလို့ကင်ပြလို့ရတယ်တွေ့တယ်ဟောတာကိုယ်ကြီးပဲလို့ကင်ပြလို့ရတယ်တွေ့အဲပညာကတော့ကင်ပြလို့ရတယ်ပရမတ်ကကင်ပြလို့မရဘူးသဘောတရားလေးအာယုံဤသဘောတရားလေးပဲရှိညာဤအာယုံမရှိပဲဥပါဒံဥပါဒံဤရုပ်ဟာဘာရဲ့ရုပ်လဲတဲ့ပရမတ်ကသဘာဝရုပ်ဖောက်ပြန်လာတော့ဥပါဒံဤရုပ်ရုပ်နာကွဲသွားပြီဆိုလို့ရှိရင်သဘာဝလက္ခဏာမြင်သဘာဝလက္ခဏာမြင်ပြီဆိုတော့ဓာတ်ကြီးလေးပါးဤလက္ခဏာသဘောဟာသူ့သဘောသူအတိအသီးဆောင်နေတဲ့ရုပ်ပါလားလို့အဲ့ဒီသဘောကွဲနန္ဒကလည်းသူသဘောသူယုတ်တကလည်းသူသဘောသူပညာယုတ်ကလည်းသူသဘောသူအတိအသီးဆောင်ပြီးတော့ဖြစ်ပြနေတဲ့သဘာဝလက္ခဏာပါလားဆိုတော့အဲ့ဒီသဘောပေါက်အဲ့ဒီလိုသဘောပေါက်တော့ပညာမြင်နေပြီဉာဏ်မြင်နေပြီဝိပဿနာဉာဏ်ရဝိပဿနာဉာဏ်ရတော့မှခန္ဓာကိုယ်သုံးသပ်လိုက်တဲ့အချိန်ကဓာတ်သဘောဓာတ်ဆောင်နေတယ်ဆိုတော့သဘာဝလက္ခဏာဩဓာတ်သဘောဓာတ်ဆောင်နေတာဒီယုတ်နဲ့ဒီနာဟာဖြင့်နန္ဒကလည်းရုပ်ဖောက်ပြာမလာတဲ့သိမှုလေးပေါ်ရတာပါလား။ဟောဒီယုတ်နဲ့ဒီနာပစ္စုပ္ပန်ဆိုတာဒါကိုဆိုတာအဲ့ဒါညာမြင်ရတယ်။ပစ္စုပ္ပန်ယုတ်နာလို့မြတ်စွာဘုရားကအတိတ်အနာကပစ္စုပ္ပန်ကာလသုံးပါရှိတယ်။အတိတ်လည်းမတွေးနဲ့မရောက်သေးတော့အနာကစိတ်မတွေးနဲ့ပစ္စုပ္ပန်ပေါ်စေယုတ်နာလို့မှန်နေတယ်။အဲအတိတ်ကိုတွေးရင်တုံ့လုံးမယ်မရောက်သေးတော့အနာကစိတ်ကိုတွေးရင်ပြတ်လို့မယ်။အတိတ်အနာကပစ္စုပ္ပန်ကာလသုံးပါဟာဖြင့်အခုပုံကိုယ်တွေဟာဖြင့်အတိတ်နဲ့အနာကကိုသိနေကြ။အတိတ်နဲ့အနာကသိတဲ့ပုံကတော့ငရဲသေးမယ်အပယ်လေးပါတိဋ္ဌာပိတ်တာဖြစ်တယ်။ပစ္စုပ္ပန်ယုံနာသိတဲ့ပုဂ္ဂိုလ်အရတော့သုခတိဘုံပွားအဲ့တော့ပစ္စုပ္ပန်ယုံနာသဘာဝလက္ခဏာမြင်ပြီဘယ်လိုမြင်မလဲဓာတိလေးပါဤလက္ခဏာသဘောဒီခါဖြစ်ပထဝီဤလက္ခဏာသဘောအာဘောဤလက္ခဏာသဘောတေဇောဤလက္ခဏာသဘောဝါယောဤလက္ခဏာသဘောဒီလက္ခဏာတွေမြင်ရမှာဝိပဿနာဉာဏ်ရတရားတော့ထိုင်ရတယ်တရားတော့ထိုင်ရပြီးတော့ယုံနာတွဲသလားယုံနာကွဲသလားတဲ့အဲ့တော့တရားဒဂမများသမထဝိပဿနာတရားကျင့်ကြအားထုတ်တဲ့ပုဂ္ဂိုလ်ယုံနာတွဲတာနဲ့ကွဲတာနဲ့အဲ့ဒါတရားဒဂမများတရားကျင့်တဲ့ပုဂ္ဂိုလ်တွေဥစဉ်ကဖွဲ့ပြအဲ့တော့ယုံနာတွဲနေတာကတင်ညာပါတယ်နာရာကြီးကိုသိပြီနာရာကြီးကိုသိပြီအဲ့ဒါကိုနိုင်တွဲတယ်လို့ခေါ်တယ်အဲ့ဒါအဲ့တော့ယုံနာကွဲတယ်ဆိုတဲ့ဟာကသဘာဝသဘာဝဆိုတာသိနေပြီ။ဩဒီယောက်ကဖောက်ပြန်ပြီးဖြစ်ပြည့်နေတဲ့သဘာဝ။နာငါလည်းမြုပ်ပြီးတော့ဖြစ်ပြည့်နေတဲ့သဘာဝ။နာငါလည်းသူ့သဘော၊ယုတ်ကလည်းသူ့သဘော။ပညာယုတ်ကြီးကလည်းသူ့သဘော။ပထဝီယုတ်အာဘောယုတ်တေဇောယုတ်ဝါယုတ်ဆိုတာဓာတ်စာထဲမှာပြောတယ်။ပထဝီဆိုတာကဘာလဲတဲ့။ထိုင်တဲ့အချိန်ခါမှာတရားဓမ္မများပထဝီယုတ်လည်းအာဘောယုတ်လည်းတေဇောယုတ်ပဲဝါယောယုတ်ပဲဓာတ်ကြီးလေးပါ။အကုန်ပါတယ်ကနဦးဥဆောင်တက်လာတဲ့ယုတ်ကအဲတင်းလာတယ်လို့သူကဥဆောင်လို့သာတယ်။ပထဝီရုပ်လို့ပြောရတာဓာတ်ကြီးလေးပါကနောက်ကပါတယ်ပထဝီတက်လာရင်နောက်ကလည်းဓာတ်သုံးပါပါတယ်ဓာတ်ကြီးလေးပါတစ်ခါတည်းဖြစ်တစ်ခါတည်းပြက်တာအဲ့တော့ဒီဓာတ်ကြီးလေးပါ၏လက္ခဏာသဘောတရားဓမ္မများထိုင်နေလို့ချင်းဓာတ်ကြီးလေးပါ၏လက္ခဏာသဘောဟာဖြစ်အဲပိုင်ပိုင်နိုင်နိုင်ကြီးသိလိုက်ပြီဆိုရင်အခုထိုင်နေလို့ချင်းအခုရောက်ပြီပုံကထိုင်နေနေသိလိုက်ပြီထိုင်တဲ့အခါမှာထိုင်တဲ့အခါမှာတင်းတာလေးနဲ့ပါမယ်နူးညံ့တဲ့သိမ်မွေ့တာလေးနဲ့ပါမယ်တင်းကြက်ကြက်ကလေးနဲ့ပါမယ်ပူတူတူလေးနဲ့ပါမယ်လှုပ်ရှားတာလေးပါမယ်ဖွဲ့စည်းတဲ့ဟာကြက်တက်ကလေးနဲ့ပါအဲအခုထိုင်နေတာတင်ပါနဲ့အောင်နဲ့အမားနဲ့ဖြိလိုက်တဲ့အချိန်ကပါသေးသေးချာချာကိုသိလုံးနံတရားကအဲ့ဒီမှာသမာဓိနဲ့ဖန်ကြည့်လိုက်တွေ့လိမ့်မယ်ဓာတ်ကြီးလေးပါးကြီးလက္ခဏာဟောအဲ့ဒီတော့ယုံနာကိုတကယ်အစ်စ်မြင်တဲ့ပုဂ္ဂိုလ်ယုံနာကွဲတဲ့ပုဂ္ဂိုလ်ကြပြီဆိုလို့ရှိရင်ခန္ဓာသုံးသပ်လိုက်တဲ့အချိန်ကသမာဓိနဲ့ပညာနဲ့ပေါင်းချိန်လိုက်သမာဓိနဲ့ပညာနဲ့မှပေါင်းမချိန်လိုက်လို့ရှိလို့ရှိရင်ပြင်တရားဓမ္မများအဲသီလသမာဓိပညာလို့မြတ်စွာဘုရားဟောထားသီလသမာဓိပညာဆိုတာသမာဓိနဲ့ပညာနဲ့ဟာအဲ့ဒါပေါင်းချိန်ရပါလား အဲ့တော့မင်းကုန်းဆရာတော်ဖျားကြီးဟာကိစ္စပြီးသွားတဲ့မင်းကုန်းစီလို့ဇေတဝန်ဆရာတော်ဖျားကြီးဟာဖြစ်အဲရေးထားတဲ့သဘာဝစာရရှိအဲ့တော့ဒီသမာဓိနဲ့ပညာနဲ့မှာဘောင်ကိုက်အောင်မှမချိန်နိုင်လို့ရှိရချုပ်တော့ပါဘာကြောင့်ချုပ်ချုပ်တော့မလဲသမာဓိကြီးယူလိုက်တယ်သမာဓိကအားပါသွားတယ်ဖြစ်ပြက်ပိတ်တယ်လွန်ခဲသွားပြီလွန်သွားပြီအလွန်တရားပညာကအားပါသွားတယ်ရောက်သွားပြီအဲ့ဒါကအယုတ်တရားအဲ့တော့အလွန်အယုတ်ကြားရဲကမစ္စည်းမပြိပဒါအလေအလတ်ဆိုတဲ့သဘာဝတရားဟာမဲ့ကြီးဖြစ်ပါပဲအဲ့တော့မဲ့ကြီးဖြစ်ပါဆိုတာကအယုတ်အလွန်ကြားရဲမှနေတယ်အဲ့တော့သီလရဲ့သမာဓိရဲ့ပညာရဲ့သီလသမာဓိပညာဆိုတာကသမာဓိရဲ့ပညာအရင်သီလကအရင်ခံထားသမာဓိရှိရင်သီလလည်းလုံးတယ်သီလလုံတော့သမာဓိတည်တယ်သမာဓိတည်တော့ပညာဖြစ်တယ်အဲ့တော့သမာဓိနဲ့ပညာနဲ့ဟာနှစ်ပါးဟာနှစ်ပါးမှာဖြစ်ပေါင်းချိန်ရရတယ်အဲ့တော့အယုတ်အလွန်နှစ်ပါးကြားတဲ့မှာသမာဓိနဲ့ပညာနဲ့ပေါင်းမချိန်နိုင်တဲ့ပုံပေါ်ကြတော့အဲကမ္မထမ်းပြတဲ့ပုံပေါ်ကလည်းသိရလိမ့်မယ်ဒီပုံကသမာဓိလွန်တယ်ဒီပုံကပညာအားသာတယ်အဲ့တော့ဥပမာလေးတရားဒဂမများပြောအောင်မပေါ့ပညာနဲ့သမာဓိမှာပေါင်းမချိန်နိုင်ပဲနဲ့အဲကမ္မထမ်းပြတဲ့ပုံပေါ်ကလည်းသမာဓိလွန်လို့လည်းလွန်မှမသိပညာအားပါလို့လည်းပါမှမသိအဲ့တော့သမာဓိလွန်တဲ့ပုဂ္ဂိုလ်ကြတော့ဖြစ်ပြက်ပိတ်ပြီးတော့တခါတည်းပညာအာရုံပြူသွားတာပညာကအားပါသွားပြန်တော့လက်စိန်နာမယဉာဏ်ဤတွေးတော်ပြီးတော့စင်ញံသုံးသပ်တာပဲအဲ့ဒါစိန်နာမယဉာဏ်ပြပါဝနာမယဉာဏ်ပြရောအဲ့တော့ပညာကအားပါသွားရင်လည်းစိန်နာမယဉာဏ်သမာဓိကအားပါသွားလည်းဖြစ်ပြက်ပိတ်ပြီးတော့ပညာအာရုံပြူသွားတယ်အဲ့ဒါအလွန်အယုတ်နှစ်ပါးကြားတယ်မှာမက်စီမပရိပဒါအလေအလပေါင်းချိန်ရသမာဓိပညာဆိုတဲ့ဥစ္စာကဥပမာလေးပြောရမှာဖြင့်သမာဓိကလွန်သွားလို့ရှိရင်ခြုံတိုးမယ်ပညာကအပ္ပါသွားပြန်လဲခြုံတိုးမယ်အဲ့ဒီတော့ပညာနဲ့သမာဓိနှစ်ပါးမှာဘောင်းမချိန်နိုင်တဲ့ပုဂ္ဂိုလ်ကတော့ခြုံတိုးမှာကျဥပမာလေးတရားဒဂမများပြောရအောင်ပေါ့ပညာနဲ့သမာဓိမှာဘောင်းမချိန်နိုင်လို့ရှိရင်ဖြင့်အဲ့ဒီတော့ချောင်းလေးတစ်ခုဒဂမကြီးတို့ပုံးလန်လေးလန်လောက်ရှိတဲ့တူးမြောင်းလေးတစ်ခုရေကလည်းအမတန်နဲ့မမှီဘူးလူမမှီဘူးအဲ့ဒီဝက်လုံးလေးတစ်လုံးဟာဖြင့်ချက်ခင်းလိုက်လို့ရှိရင်ဖြင့်တရားဒဂမပါဒီဝက်လုံးလေးပေါ်လျှောက်သွားမယ်ဆိုလို့ရှိရင်ဖြင့်အဲတရားဒဂမပါဟိုဘက်တင်လိုက်ရင်လည်းရေတဲ့ကြမှာပဲဒီဘက်တင်လိုက်လည်းရေတဲ့ကြမှာပဲအဲ့ဒီတော့ဒီဘက်ဟိုဘက်ကိုမတိမ်တိမ်ပေတဲ့ထိမ့်နိုင်တဲ့သမာဓိရှိတဲ့ဥစ္စာရအောင်ပါကိုအဲ့ဒီဝက်လုံးလေးတစ်လုံးခင်းနေပြီးတော့လက်တန်းလေးကိုကင်တဲ့လက်တန်းလေးကိုအဲ့ဒါယူပေးလိုက်လို့ရှိရင်ဖြင့်သမာဓိပညာလက်တန်းကသမာဓိပဲအဲရှောက်သွားတဲ့ဝလုံးလေးကမတက်အောင်ထိမ့်ပြီးတော့သွားလိုက်တဲ့ဥစ္စာကပညာပဲအဲသမာဓိနဲ့ပညာနဲ့နှစ်ပါးပေါင်းကိုက်အောင်ချိန်နိုင်မှသာတဲ့ဘာဝနာချိန်ကိုက်တဲ့ဘာဝနာမရညာရတဲ့မဲ့ပညာတွေဖို့ပညာတွေရအဲ့တော့အခုတရားလောက်တဲ့ပုဂ္ဂိုလ်တွေသမာဓိလုံးလို့လည်းလုံးမမသိဘူးပညာအားသာလို့သာမမသိဘူးအဲ့ဒီတော့သမာဓိဆိုတာအမျိုးမျိုးရှိတယ်ဧကက္ခတာပဲအဲ့တော့သမာဓိဆိုတာနာတိပြထွက်တာဝင်တာထွက်တာဝင်တာဒါကိုသိနေတာကသမာဓိဒီသမာဓိကနေပြီးအချူရလိုက်တယ်အချူရလိုက်ပြီးတော့တခါဝေဒနာပြန်ပြီးဆက်လိုက်တယ်နာတစ်ခုတည်းနဲ့ဝေဒနာကိုတွန်းတော့ဝေဒနာကိုမြတ်စွာဘုရားကနိုင်လုံးမင်းတဲ့မရှင်းစေရဘူးတဲ့ရုပ်ဤဖောက်ပြန်လာတဲ့ဝေဒနာသူ့သဘောတဲ့သူ့သဘောအတိုင်းသူဖြစ်လာတဲ့ရုပ်ဟာဖြစ်သူ့သဘောအတိုင်းလေးလိုက်သွားတဲ့သူ့သဘောတွေ့မယ်တဲ့ငါသဘောလုံလိုက်ရင်အတ္တပဲရှိဖြစ်နေမယ်တဲ့အဲ့ဒီတော့အတ္တနဲ့မြတ်တော့မလုံလိုက်ကြနဲ့စိတ်သောနဲ့မတွန်းလိုက်ကြနဲ့ဖိပြီးတော့မတတ်လိုက်နဲ့စိတ်သောနဲ့တွန်းလိုက်ကြလို့အတ္တအဲဖိသလိုက်ပြန်လဲအတ္တအဲ့တော့တရားဓမ္မများဥပမာပြောရဖြင့်ဝေဒနာဟာတခုဇာတိဖြစ်လာတဲ့ရုပ်ဟာဖြင့်နိုင်လုံမင်းတဲ့ဟင်းဆဲပြီးတော့တတ်လိုက်ပြီဆိုလို့ချင်းအငုတ်ဖက်ပါဦးမလားဘယ်တော့မှအဲအဆုံးအစဖြစ်တာဖြစ်တယ်ဖြစ်ဆုံးဘယ်တော့မှမဖြစ်အဲ့တော့ဥပတိပင်ဆိုတာပင်ဆုံးဘယ်တော့မှမဖြစ်ဘူးပညာဘယ်တော့မှမဖြစ်ဘူးအဲ့ဒီတော့ယောဂီပုဂ္ဂိုလ်အပေါ်မှာဖြစ်အဲရုပ်ဤဖောက်ပြန်လာတဲ့ဝေဒနာဟာဖြင့်သီလနဲ့သမာဓိပညာဘောင်းမချိန်နိုင်တော့သမာဓိအာသာလို့လည်းသာမမသိပညာအာသာလို့လည်းသာမမသိတချို့ကတော့တခါတည်းကိုပညာအာသာတယ်သမာဓိအာသာသမာဓိနဲ့ပညာနဲ့နှစ်ပါးပေါင်းကိုက်အောင်မချိန်နိုင်ဘူးအဲ့ဒီတော့နှာတိပြားရှူးရှူးရှူးရှူးလိုက်သွားတယ်နှာတိပြားလေးဒီထွက်ထားဝင်လာလေးသိသိသိသိသိသိသိသိသိသိဒါသမာဓိသမာဓိသိသွားတော့တခါခန္ဓာကိုယ်ဆိုင်ဝေဒနာလိုက်ဆိုတော့ဟောဘယ်ကိုသွားဆိုင်လဲဝေဒနာကိုသွားလိုက်လိုက်ကြဝေဒနာကိုနာတရားလေးဟောတည်တယ်အဲ့ဒါဝေဒနာသမာဓိပဲရတယ်ပညာမရှိဘူးဝေဒနာသမာဓိရကြတော့ဒီဝေဒနာကိုဘယ်လိုနှုတ်လိုက်တယ်လဲတဲ့စိတ်သောနဲ့တခါတည်းဖိသပြလိုက်စိတ်သောနဲ့တွန်းစားပလိုက်အတ္တကြီးလို့ပြီးတော့ရုပ်ကြီးဖောက်ပြန်လာတဲ့ဝေဒနာကိုနိုင်လို့မင်းတဲ့မနှင်းသေးနဲ့ညစွာပြကအဲ့ဒီတော့ဥပမာလေးပြောရမှာပေါ့ဒကာဒကာမများအဲအခု သားလေးသမီးလေးရတဲ့ဥစ္စာအဲမွေးလာတဲ့အချိန်ခါမှာတရက်သားက၂ရက်သား၂ရက်သားက၃ရက်သား၃ရက်သားက၄ရက်သား၄ရက်သားကအဲတလက၅လ၅လက၃လအဲသားလေးဤသမီးလေးဤအဲမွေးလာတဲ့ကထိမ့်သိမ့်ပြီးတော့ချင်းမကတ်ရအောင်မဲမကတ်အောင်ပါဖြင့်ဒီသားလေးသမီးလေးဟာကိုအတိတ်ပဲကိုအသူဤအတိတ်ပဲကိုသဘာဝကိုမြင်အောင်ပါကိုတခါတည်းကိုစောင့်ပြီးတော့ကြည့်နေရတာအဲ့တော့ဘယ်ချိန်တို့မလဲငါသမီးလေးငါသားလေးဟာဘယ်ချိန်ထားမလဲဘယ်ချိန်တို့စားမလဲဘယ်ချိန်တိုက်ရမလဲဆိုတာအဲ့ဒီကိုခလေးကိုဂယုဆိုင်ပြီးတော့အဲ့ဒါလေးကိုဂယုဆိုင်ရတယ်အဲ့ကိုခလေးကိုဂယုဆိုင်လာတော့အဲ့တစ်နှစ်ရောက်လာတယ်တစ်နှစ်ကနှစ်နှစ်နှစ်နှစ်က၃နှစ်၃နှစ်က၄နှစ်၁၀နှစ်ကြောက်အထိဟာကြောက်လာအထိကြောက်ကြောက်လာအထိရတော့အော်ငါသမီးလေးငါသားလေးဟာဖြင့်အခုနေဟာငါသမီးလေးဟာဖြင့်အမတန်တိမ်ပါပါလားငါသားလေးဟာဖြင့်အမတန်တိမ်ပါပါလားဒီသားလေးသမီးလေးဟာဖြင့်ကြောက်သွားလို့ရှိရင်မိဘကိုလည်းအမတန်ယူရလိမ့်ပါတယ်အဲငယ်စဉ်တည်းကငါသမီးလေးဟာဖြင့်မိဘစကားဒီလိုမလုံနဲ့ဒီလိုမကိုင်းနဲ့ဆိုလနာထောင်းနဲ့သားသာတော်ဒီလိုမလုံနဲ့ဆိုရင်ပြန်ပြောလိုက်ငေါက်လိုက်ပါလားလို့အဲသားသမီးဤစိတ်လေးကိုအကုန်သိနိုင်တယ်သမီးစိတ်ကိုလည်းသိနိုင်တယ်သားစိတ်ကိုလည်းသိနိုင်တယ်အဲဒီလိုသိအောင်လိုက်ရမယ်ယုံနာကိုအစအလေအဆုံးကိုမှလိုက်မှမလိုက်တော့တဲ့ဝေဒနာကိုနိုင်လို့မင်းတဲ့ညစ်ပြီးသတ်လိုက်ပြီဆိုအတ္တဒိဋ္ဌိသက္ကာယအစွဲအဲဒါအတ္တကိလမထနိယောဂဆိုတဲ့အကျင်းယုံနာကိုဖောက်ပြန်လာတဲ့ယုံနာကိုနိုင်လို့မင်းတဲ့နဲ့သတ်ပြလိုက်တာအဲ့ဒီတော့တရားဓမ္မများပါဠိသမီးလေးများဖောက်မွေးလာတဲ့အချိန်ခါမှာနိုင်လို့မင်းတဲ့များကိုသားကိုသားပြစ်ကြသလားဒီသားလေးကိုမွေးရမယ်ဆယ်နှစ်သားကအနည်း20ရောက်အောင်မွေးရလိမ့်မယ်အနည်း20ရောက်လာပြီဆိုရင်ကိုသားလေးအိမ်အောင်ပြုဖို့ဟာမင်္ဂလာဆောင်ဖို့ဟာလုပ်ကိုင်းပေးရလိမ့်မယ်သူဤအဓိပ္ပာယ်သဘာဝအချိန်အခါကြလာပြီဆိုရင်အိမ်အောင်ပြုတဲ့အချိန်ကအိမ်အောင်ပြုတဲ့သဘောတရားကိုသိရလိမ့်မယ်အဲသူဤမိဒီပါဒီခလေးရအလေးရတဲ့ချိန်ခါမှလည်းကိုဤမိလေးဟာကိုမိဥလေးကိုချစ်တဲ့ဆိုတဲ့စိတ်သဘောတွေအကုန်သိရလိမ့်မယ်အဲခန္ဓာကိုယ်ဘောကယုံနာနှစ်ပါးလဲယုတ်ဤဝေဒနာတစ်ခုပေါ်လာပါကပထဝီဤယုတ်ကိုလက္ခဏာပေါ်လာလို့ရှိရပြဲဒီသားလေးဟာပြဇာတိဖြစ်လာတာလို့တရက်သားက၂ရက်သား၂ရက်သားက၃ရက်သား၃ရက်သားက၄ရက်သား၄ရက်သားက၅ရက်သားဝေဒနာတခုပေါ်လာပါကသမာဓိနဲ့ပညာနဲ့ပေါင်ကိုက်အောင်ချိန်လိုက်ပြီဆိုလို့ချိန်ရပြဖြစ်တာဖြစ်လိုက်ပြလိုက်ဖြစ်လိုက်ပြလိုက်နဲ့နည်းနည်းလေးတရက်က2ရက်ကြီးလာပြီ2ရက်သားက3ရက်သားကြီးလာပြီ3ရက်သားက4ရက်သားကြီးလာပြီ4ရက်သားက5ရက်သားဖြစ်လာပြီအဲဒီလိုဆင့်တန်းကဲကြီးကြီးကြီးကြီးလာတော့အနည်း20ကျတော့တန်းရသွားတယ်ဖြီးဆိုရသွားတယ်ဖြီးကနေပြီးတော့ပြန်ပြီးတော့ဒီဝေဒနာဟာပြန်ကျလာလိမ့်မယ်ဖြစ်လိုက်ပြလိုက်ဖြစ်ပြဖြစ်ပြဖြစ်ပြဖြစ်ပြဖြစ်ပြနဲ့အဲဒီလိုနှုတ်ပြီးတော့ကျလာပြီဆိုလို့ရှိရင်ဇရာလို့ခေါ်တယ်အဲဇရာအဲဒီတော့ကိုမြီးလေးကိုသားလေးဟာဇာတိဖြစ်လာတာလေအကုန်သိရတယ်အသက်20ထိအောင်လဲမြင်ရတယ်အသက်40 50 60 80ထိအောင်လဲမြင်ရတယ်အဲ့ဒီလိုမြင်သွားတော့ဩအသက်85နှစ်ကြာမှခန္ဓာပြတ်သွားပါလားလို့အဲ့ဒီလိုအဆုံးကိုသိလိုက်ရတယ်အဲ့ဒီလိုခန္ဓာကိုယ်ဘောကရုပ်ဟာဖြစ်ဇာတိဖြစ်လာလို့ရှိရင်ဖြင့်မပတ်ကြနဲ့ဇာတိဖြစ်လာရင်ကိုသားလေးကိုမွေးတယ်လို့သာဘယ်လောက်ကြီးကျယ်လာကြလဲတရက်က2ရက်ဖြစ်သလား2ရက်သားက3ရက်သားဖြစ်သလား3ရက်သားက4ရက်သားဖြစ်သလား4ရက်သားက5ရက်သားဖြစ်သလား5ရက်သားက10ရက်သားဖြစ်သလားအဲဒီလိုတစ်ဆင့်တည်းတစ်ဆင့်ကြီးမားကြီးမားကြီးမားလာတဲ့ဝေဒနာကိုဖြစ်ပျက်တည်းဖြစ်လာလိမ့်မယ်ဖြစ်ပျက်ဖြစ်လာပြီဆိုရင်ဝေဒနာတန်းဆုံးသွားလိမ့်မယ်ဖြီးဆိုရင်ရပ်သွားလိမ့်မယ်အကြီးကုန်သွားပြီအကြီးကုန်နဲ့တပြိုင်နက်တည်းပြန်ပြီးကြားလိမ့်မယ်ဥပမာပြောရခြင်းဖြင့်ဒကာဒကမညာကဲလုံးတစ်လုံးဟာဖြင့်အပေါ်ကိုကောင်းငင်ကိုမြှောက်တင်လိုက်တဲ့အချိန်ကမှအာချီတုံးတော့အပေါ်ကိုမြင့်တင်သွားတယ်အပေါ်မြင့်တင်သွားတော့အချင်းလေးကုံတော့ရပ်ပြီးမှတခါပြန်ကြရတယ်အဲဒီလိုဝေဒနာတစ်ခုပေါ်လာလို့ရှိရင်ဖြစ်ဖ ဖြစ်တာကတက်သွားတယ်။ဇရာဆိုတာနှုံပြီးတော့ကြာလာတယ်။မြေကြီးကိုကြာလိုက်တော့ဘင်းဆိုပြက်သွားတယ်။အဲ့ဒီလိုလက္ခဏာကိုသေးသေးချာချာသိလိုက်ပြီဆိုရင်ဓာတ်တဘာကိုဖြစ်တာလည်းသိတယ်ပြက်သွားတာလည်းသိတယ်ဖြီးဆိုတာလည်းသိတယ်အဲ့ဒီအစွန်းကလေးကိုမြင်လိုက်ပြီဆိုလို့ရှိရဲ့အဲတရားဓမ္မများငါသိလို့ရှိရင်ဟေးသဘိမတော်ကြနေတော့သားတို့သမီးတို့ငါဘယ်ကိုသွားမလဲငါနိဗ္ဗာန်ကိုအာယုံပြုတ်ပြီးပြီနိဗ္ဗာန်ကိုအစွန်းကိုမြင်ပြီယုံနာနှစ်ပါးဇာတိချုပ်တဲ့နေရာလေးငါမြင်ပြီဥပါဒံပြုတ်တဲ့နေရာလေးငါရောက်သွားပြီအဲ့ဒီလိုမြင်လိုက်ပြီတို့ရဲ့တရားဓမ္မများသဘိတ်သောလော့တယ်အဲ့ဒီလိုအတအလေအဆုံးကိုသိလိုက်တယ်ညာညသွားပြီဆိုလို့ချင်းအဲ့ဒီညာကြတော့ဧကပိသာသုလာတောတာပန်လို့ခေါ်တယ်ဓာတဝါကိုအစအလေအဆုံးကိုသိတဲ့ညာအဲ့ဒီလိုသိလိုက်တဲ့တပြိုင်နဲ့တည်းယုံနာကိုသူသဘောပေါက်သွားတယ်အဲ့ဒီလိုသဘောပေါက်သွားတဲ့အချိန်ကမှယုတ်သဘာဝလက္ခဏာလည်းသူမြင်တယ်နံသဘာဝလက္ခဏာလည်းမြင်တယ်အဲပညာယုတ်ဤသဘာဝလက္ခဏာလည်းမြင်တယ်အော်တတ်သဘောတတ်ဆောင်ပါလားဒီယုံနဲ့ဒီနာဖြစ်လာရင်ဇာတိပါလားဒီယုံနဲ့ဒီနာဇရာဆိုအိုခြင်းတရားပါလားမရဏဆိုရင်ပြစ်ခြင်းတရားပါလားအနိစ္စကိုလည်းမြင်တယ်ဒုက္ခကိုလည်းမြင်နေအစုမရအနာတ္တကိုလည်းမြင်နေအဲ့ဒီလိုအနိစ္စဒုက္ခအနတ္တလက္ခဏာရေ၃ပါးကိုမြင်နေအဲ့ဒီလိုအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာကိုအနိစ္စပဲဒုက္ခပဲအနတ္တပဲဒီလိုမြင်နေတဲ့တပြိုင်နက်တဲ့ဒီယုံနဲ့ဒီနာနဲ့ဟာပြင်ဝေဒနာဘောကိုနှုတ်သွားပြီအနိစ္စလက္ခဏာဒုက္ခလက္ခဏာသတ်လို့ဩဒီဝေဒနာကိုအနိစ္စပါလားဖြစ်လိုက်ပြလိုက်ပါလားဆိုလို့ယုံနာကိုမြင်ပြီဒီယုံနဲ့ဒီနာဖြစ်လာပါလားဒုက္ခသစ္စာကြီးပါလားဒီယုံနဲ့ဒီနာငါမပိုင်ပါလားသူသဘောပါလားဆိုတော့ဝေဒနာငါနာတယ်ငါကြိုက်တယ်ငါထုံတယ်ငါကျင်းတယ်ငါအောင့်တယ်ငါကြက်တယ်ငါပူတယ်ငါဒီတဲ့ငါလှုပ်တယ်ငါရွတယ်မရှိတော့ဘူးယုံနာမဲ့ရှိတော့တဲ့ဖြစ်တာပဲပြက်တာပဲအဲ့ဒီလိုယုံနာကိုသိပြီဆိုလို့ရှိရင်ဖြင့်တရားဓမ္မများယုံနာ꽌လိမ့်မယ်ဘယ်လို꽌နေလဲတဲ့တနေ့လုံးထိုင်နေပါမှမဖြစ်တော့ဘူးယုံနာ꽌နေပြီဘယ်လို꽌တယ်လဲတဲ့အော်ပေါက်ပြန်သေးတတ်တဲ့သဘာဝဓာတ်ကြီးလေးပါးကသတ်ပါအဲ့ဒီအပေါ်ကိုသိပြီးတော့လိုက်တော့ယုတ်ပေါက်ပြန်နိုင်နံကသိမှုလေးပေါ်ရတဲ့ပြစ္ဆုတ်ပါနာယုတ်ပါလားဒီယုံနဲ့ဒီနာဟာသတ္တစီဖြစ်နေပါလားဖောက်ပြန်စေတတ်တဲ့ယုတ်ကသတ္တပါလားသိနေတဲ့သဘောတရားလေးကသတ္တပါလားငါအခုမြင်နေတဲ့ပညာယုတ်ကြီးခြေတွေလက်တွေကိုယ်တွေမြင်နေတဲ့ပညာယုတ်ကြီးကဘာမှသိတတ်တဲ့တရားမရှိပါလားဒီယုတ်ကြီးကအနာတ္တအတုံးကြီးပါလားအပုပ်အသောကြီးပါလားဒီယုတ်ကြီးပေါ်မှာအထင်းယုတ်ကြီးပေါ်မှာအခုဥစီနေတဲ့ ਪਰ မတ္ထသဘာဝယုံတဲ့သဘာဝနာပါလားခန္ဓာ၅ပါးယုံနာ၂ပါးပါလားဖြစ်ပြီးပြည့်နေတဲ့သဘာဝပါလားဒီခန္ဓာ၅ပါးယုံနာ၂ပါးပြည့်သွားပြီဆိုလို့ရှိရင်ဒီပညာယုတ်ကြီးဟာသုံးရလောက်ကြာရင်ပုတ်ပွားပြီးပြစေတတ်တဲ့သဘာဝပါလားငါအထင်မှားပါလားအမှန်မှားပါလားအယူမှားပါလားငါကိုမဟုတ်ပါလားအနတ္တုံကြီးကအနတ္တာတုံကြီးကဘာမှသိတတ်တဲ့တရားမရှိငါတင်ညာလိန်နာခံရပါလားလက်ဆိုတာလက်ပညာပါလားခြေတော်ဆိုတာလက်ပညာပါလားငါဖြူတယ်ငါဝါတယ်ငါကိုပဲငါလက်ဖဲငါခြေပဲငါနာတယ်ငါကြိုက်တယ်ငါထုံတယ်ငါကျင်တယ်ငါတငါငါဆွဲလာတဲ့အတာပါလားဒိဋ္ဌိကြီးအဆွဲကြီးပါလားဥပါဒံယုတ်ပါလားဒီယုတ်နဲ့ဒီနာငါငါဆိုတာလည်းမရှိပါလားယုတ်ကဖောက်ပြန်စေတတ်တဲ့သဘာဝပါလားနာလားညှို့စေတတ်တဲ့သဘာဝပါလားနာနဲ့ယုတ်နဲ့တထထိဖြစ်ပြီးတထထိပြက်ကြပါလားနာယုတ်သာပါလားငါဘေးကလည်းနာသူမရှိအဲကြိုက်သူမရှိထုံသူမရှိအောင့်သူမရှိကြားသူမရှိယုတ်နန္ဒာရှိပါလားဖြစ်တာပါလားပြက်တာပါလားအဲ့ဒီလိုလက္ခဏာမြင်ရင်ယုတ်ကလည်းသတ္တဖြစ်သွားပြီနာငါလည်းသတ္တဖြစ်သွားပြီပညာယုတ်ကြီးကလည်းသတ္တဖြစ်သွားပြီအဲ့ဒီလိုဖြစ်သွားပြီဆိုရင်ယုတ်နာ꽌တယ်လို့ခေါ်တယ်အပေလေးပါးကလွတ်ပြီဘာကြောင့်လဲသေးကနေစဲစဲကြပြီဆိုရင်
ခန္ဓာ၅ပါးပြတ်တော့မယ်ဆိုတော့အခုကတည်းကသမဝါယမသမာတိသမာသမာတိ၃ပါးရထားတော့အဲခန္ဓာပြတ်တော့ဝေရณะခန္ဓာဖြစ်လာတော့ဝိပဿနာတင်ပြီ။ဩယုတ်ကဖောက်ပြန်စေတတ်တဲ့သဘာဝနာငါညှို့စေတတ်တဲ့သဘာဝယုံနဲ့နာနဲ့တတတိဖြစ်တတတိပြတ်တာပဲ။ဒီပညာယုတ်ကြီးကဘာမှသိတတ်တဲ့တရားမရှိဘူး။ငါနာတယ်မရှိဘူး။ငါကြိုက်တယ်မရှိဘူး။သူသဘောနဲ့သူဖြစ်နေတဲ့ယုံနာပါလားဖြစ်တာပါလားပြတ်တာပါလား။အဲ့ဒီလိုမေကသစ္စာပွားနေတယ်အဲရပြီဒီမေကသစ္စာကိုပွားများပြီးတော့ယုံနာငောငါနာတယ်မရှိတော့ဘူးငါကြိုက်တယ်မရှိတော့ဘူးငါထုံတယ်မရှိတော့ဘူးငါကြက်တယ်မရှိတော့ဘူးအဲ့ဒီလိုယုံနာကွဲနေပြီဆိုရင်တရားဒကမများအင်းသားတို့သမီးတို့အဖေတို့အမေတို့ခင်မွန်းတဲ့တို့ခင်မွန်းတဲ့မတို့ငါသေးလို့ရှိရင်ဖြင့်ပစ္စည်းဥစ္စာလေးရှိတဲ့ဥစ္စာဟာဘုန်းကြီးကိုကတော်ပွဲမပေးနဲ့လို့အဲ့ဒီလို့မှားထားခဲ့နိုင်ပြီငါသေးလို့ရှိရင်အဲ့ဒီဝါဝါဖြိုးဖြိုးစားကြတောက်ကြငါသေးလို့ရှိရင်ဟေးငါသူကလေးဘုံနာပြေချောက်တာငါသွားတော့မယ်လို့အဲ့ဒီလို့မှားထားခဲ့နိုင်ပြီတကားတကမများအဲ့တော့အခုဒီကနေ့ဟာကတော့နာကြီးပိုင်းကလည်းနောက်ကျနေတယ်အဲ့တော့ဒီတင်မဲ့တန်းရကြတို့ဒါကဓမ္မများအဲ့တော့ယုံနာပြည့်ပြည့်သဘာဝသစ္စာကိုဟောကြားဆုံးမဩဝါဒပေးရတဲ့အာနိသင်ကျို့ကြောင့်အခုလာရောက်တဲ့ယောဂီပုဂ္ဂိုလ်အပေါင်းဟာပြင်ဂေါရမမြတ်စွာဘုရားသာသနာတော်ကြီးပြီတဲ့ခြင်းကသမထဝိပဿနာတရားကျင့်ညာအထောက်နိုင်ကြပြီသစ္စာလေးပါးတရားတော်မြတ်ကြီးရနိုင်ရပါစေကုန်သောသတည်း
သာဓုသာဓု